ချင်းပြည်နယ်တောင်ပိုင်းမင်းသားမြို့နယ်မှာ CDF မင်းသားဖွဲ့နဲ့စစ်ကောင်စီတပ်ကြားအပြစ်ခံရဆက်မှုတပ်တန်းထပ်မံတုံ့ပြန်သွားမယ်လို့ CDF ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကဆိုပါတယ် CDF ဖွဲ့နဲ့စစ်ကောင်စီတို့ကြားအပြစ်ခံရဆက်ရေးအတွက်မြို့မိမြို့ဖတွေကကြားခံဆောင်ရွက်ပေးနေတာဖြစ်ပါတယ်အပြစ်ရကာလတွင်စစ်ဘေးရှောင်ရွာသားတို့နေရာပြောင်းကြပြီမဲ့လည်းအများစုကမပြောင်းနိုင်သေးပါဘူးမင်းသားဘက်ကစည်ရေးချင်နေကြောင်းကျွန်တော်နိုင်ကွန်းအိမ်ကလည်းပြောပြပေးမှာပါစောလာ20ရက်နေ့ကစလို့မင်းသား CDF ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြား14ရက်ကြာအပြစ်ခရစရေးတဘောသူညီချက်ဟာစူလိုင်လ4ရက်နေ့မှာတက်တန်းကုံဆုံးပြီးဖြစ်ပါတယ်အပြစ်ခရစရေးရက်ကာလထပ်မံတက်တန်းတူးမြင့်ဆောင်ရွက်သွားဖို့ဆက်လက်လှုပ်ဆောင်သွားမယ်လို့မင်းသားကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်က VOA ကိုပြောပါတယ်
တူးမြင့်ဖို့တော့အတန်းတင်တဘောသူထားတယ်ဘယ်နှစ်ရက်ဘယ်လောက်တူးမြင့်မယ်ဆိုတော့ကျွန်တော်တို့ပြန်ဆွေးနွေးရအောင်မယ်ခင်ဗျကျွန်တော်တို့က၄ရက်နေ့မှပြီးသွားတယ်၄ရက်နေ့ပြီးတော့လေတိခါကျစေရေးစတုမြင့်တမယ်လို့တော့အတန်းတင်တဲ့သဘောတူတယ
်ဒါပေမဲ့ဒီအပြည့်ရတက်တန်းတို့ဘုဟာမင်းသား CTF ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမြို့မိမြို့ဖတ်တို့ကနေဂျားခန့်ဆောင်ရွက်ပေးရမှာဖြစ်လို့နှစ်ဖက်ဖွဲ့တွဲဆုံမရမသိသေးဘူးလို့ဒေါက်တာရောမန်ကပြောပါတယ်
ကျွန်တော်တို့ CDF နဲ့သက္ကသနဲ့တည့်ရဲ့ကြည့်တာမဟုတ်ဘူးခင်ဗျသက္ကသမျိုးမျိုးဖတ်တွေကိုပြောမယ်မျိုးမျိုးဖတ်တဲ့ကျွန်တော်တို့ပြန်ပြောမယ်ကျွန်တော်တို့ကမျိုးမျိုးဖတ်ကိုပြန်ပြောမယ်မျိုးမျိုးဖတ်ကသက္ကသကိုပြန်ပြောမယ်ပေါ့နော်အဲ့လိုမျိုးအဆင်ပြေထိတ်ထရတာဆိုတော့ဘာနဲ့ညာနဲ့ညှိရတဲ့အတွက်ကြောင့်ကျွန်တော်တို့ဒီမတားမီရပိုင်းတွင်မယ်တန်ဖြစ်ဖို့ရှိမှာပါကျွန်တော်တို့ဆွေးနွေးပြီးမှပဲဘယ်နှစ်ချက်အထိဘယ်အတိုင်းတာအထိဘယ်လိုသိခရစေတဲ့တန်တိုးကြမယ်ဆိုတာဟောလောက်ပါခင်ဗျ
မင်းသား CDF ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားအပြစ်ခရစေးရေးချီနေတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တဆုံးတရာသုတ်ပြန်ပြောဆိုတာမရှိပါဘူး။စွန်လ20ရက်နေ့ကမင်းသားမျိုးပြည်မျိုးဖတ်တွေကလည်းကြားဝင်စစ်ဆတ်လို့တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတဲ့မင်းသား CDF ဖွဲ့နဲ့စစ်ကောင်စီတပ်တို့ယာယီအပြစ်ရစဲခဲ့ပါတယ်။အပြစ်ခရစဲနိုင်ဖို့နှစ်ဖက်တွဲဆုံဆွေးနွေးမှုတွင်အချက်၅ချက်ပါတဲ့သဘောတူညီချက်တွေလည်းရရှိခဲ့တာပါ။မင်းသားမျိုးနယ်တွင်ဆက်တွေ့လမ်းကြောင်းပေါ်နဲ့မြို့ပေါ်မှာလက်နက်ကင်ဆောင်စောက်ကြစစ်စေးပြကတ်ချင်းမပြုတ်လို့ဖို့အစိုးရဆိုင်ရာလုပ်ငန်းဆောင်ရွက်ရာမှာနှောက်ယှက်ချင်းဖိအားပေးချင်းချိန်ချောက်ချင်းတားဆီးချင်းမပြုတ်လို့ဖို့ CDN ဝန်ထမ်းတွေကိုသင်းကြဖိအားပေးလုပ်ငန်းခွင်ပြန်လည်ဝင်ရောက်စေချင်းမပြုတ်လို့ဖို့စစ်ဘေးရှောင်တွေအတွက်ရိတ်ခါတင်တဲ့ကားတွေကိုနှောက်ယှက်မပြုတ်ဖို့စတဲ့အချက်တွေသဘောတူညီခဲ့ပါတယ်ပရမကျင်းပြခရဆဲပြီးရလကောင်းစုကိုတော့ဒေါက်တာရောမန်ကဆက်ပြောပါတယ
်ပြခရဆဲကလာမှာနှုံးနဲ့ဖက်ပြခမှုမရှိတဲ့ပွဲမရှိဘူးဆိုတော့အဲ့ဒါကိုတိုးတက်မှုလိုပဲယူဆမှာပေါ့တိုးယူမှုကတော့တခါလေလေအလိုစူးစနှုတ်စစ်စီတာဒီခဏတာဖန်စီထားတာမျိုးရှိတယ်ကျွန်တော်တို့ဖက်ကနဲ့ပြန်ထောက်ပြတဲ့အခါအလိုမျိုးထွက်လိုက်တာပေါ့နော်ဆိုတော့လုံးလုံးချက်အထိပေါ့နော်ဒီပြခရဆဲကလာမှာပြည်ပြည်မမတော့ကျွန်တော်တို့ထောက်ပြကြပြီးဖန်စီရာမျိုးတော့မရှိဘူးခင်ဗျတောက်လျှောက်အချင်းကြီးပါလေတပည့်ပြောမှာပါ
လက်ရှိမင်းသားမျိုးစစ်ဘေးရှောင်ပြည်သူတို့ကတော့နေရရင်ကိုပြန်လာတာရှိပေမဲ့အများစုကတော့နေရမပြောင်းနိုင်ကြသေးပါဘူ
းပြန်တဲ့လူတို့ရှိတယ်ဒါပေမဲ့မြို့ပေါ်ပြန်တဲ့လူတွေအကုန်လုံးကလည်းဘာလို့ဖြစ်လာမလဲမသိသေးဘူးဆိုတော့ပုံစံတော့ရှိကြတာပေါ့ပြန်တဲ့လူရှိပါတယ်နေတဲ့လူရှိပါတယ
်မင်းသားမျိုးမှာပြီးခဲ့တဲ့ဧပြီလ26ရက်နေ့ကစပြီးချင်းကာကိုရေးဖွဲ့ CDM နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်ပြစ်ခတ်တိုက်ခတ်မှုတွေကြောင့်မြို့ပေါ်နဲ့ကျေးရွာတွေကလူပေါင်း3000ကျော်ဟာတောတောင်ထဲကိုဆွတ်ပြေးသိမ်းရှောင်ခဲ့ကြရတာပါမေလ23ရက်နေ့ညပိုင်းကစလို့မင်းသားမျိုးမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်ပိုင်းစစ်ကောင်စီတပ်ကနေလက်နက်ကြီးတွေနဲ့အပြင်းထန်ထုတ်စစ်ဆင်ပြစ်ခတ်မှုတွေကြောင့်စစ်ဘေးဒုက္ခသည်တွေဟာစခန်းနေရာတည်တကြမရှိဘဲဘေးလွတ်ရာမှာပြောင်းရွှေ့သိမ်းရှောင်နေကြရပါတယ်စစ်ကောင်စီဘက်ကတော့မင်းသားမျိုးပေါ်ရှိကျောင်းတွေဘုံကြီးကျောင်းတွေမှာစစ်ဘေးရှောင်တွေကိုအကန့်အသတ်နဲ့လက်ခံမယ်လို့မေလ29ရက်နေ့ကထုတ်ပြန်ကြေညာထားပေမဲ့ဒေသခံအများစုကတော့စိုးရိမ်စိတ်နဲ့နေရရင်းကိုမပြောင်းနိုင်ကြသေးပါဘူးလက်ရှိမင်းသားမျိုးနယ်ကဒုက္ခတဲ့တောင်းကျော်ဟာအနည်းဆုံးနေရာ18ခုမှာခိုးလုံနေကြပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ